မျိုးဆောင်ဥပဒေတွေဖြစ်တယ်ကိုကိုရဘာသာကုပြောင်းချင်းဆိုင်ရာဥပဒေကျမ်းဗုဒ္ဓဘာသာဝင်မိမများအထူးထိမ့်များချင်းဆိုင်ရာဥပဒေကျမ်းတလင်တမယစနစ်ကျင့်သုံးချင်းဆိုင်ရာဥပဒေကျမ်းလူဦးရေတိုးပွားမှုနှုန်းထိမ့်ညီချင်းကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဥပဒေကျမ်းလေးခုတည်းကကိုကိုရဘာသာကုပြောင်းချင်းဆိုင်ရာဥပဒေကျမ်းကိုမျိုးသားလွှတ်တော်ကဆွေးနွေးအတည်ပြုလိုက်တာဖြစ်ပါတယ်ကိုကိုရဘာသာကုပြောင်းချင်းဆိုင်ရာဥပဒေကျမ်းမှာမြည်သူမဆိုးမိမိကိုကိုရဘာသာကနေတခြားဘာသာဒါမှမဟုတ်ဘာသာမဲ့အဖြစ်လွတ်လပ်စွာကုပြောင်းကိုကိုွယ်ခွင့်ရှိတယ်လို့ပါရှိပါတယ်အဲ့လိုကူပြောင်းရမှာကိုကိုရဘာသာကူပြောင်းခြင်းဆိုင်ရာစီစစ်မှတ်ပုံတင်ရေးအဖွဲ့ကိုတင်ပြရမှာဖြစ်ပါတယ်မြို့သားလွတ်တော်မှာအဲ့ဒီဥပဒေကျမ်းဆွေးနွေးမှုအပေါ်ကန့်ကွက်မှုမရှိတာကြောင့်မြို့သားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကအတည်ပြုကြောင်းကြေညာလိုက်ပါတယ
်မြို့သားလွတ်တော်ကိုစင်မြတ်ခင်ဗျာယခုဆိုမှကိုကိုရဘာသာကူပြောင်းခြင်းဆိုင်ရာဥပဒေကျမ်းကိုပြင်ဆင်ထားသည့်အတိုင်းအတည်ပြုရန်ဖြစ်ပါတယ်ဒီဆိုကိုသဘောတူရင်တူတယ်လို့ပြောပါသဘောမတူရင်မတူဘူးလို့ပြောပါလွတ်တော်ကသဘောတူပါလားခင်ဗျာသဘောတူပါလားခင်ဗျာသဘောတူပါလားခင်ဗျာသဘောမတူတဲ့သူရှိပါလားခင်ဗျာသဘောမတူတဲ့သူမရှိတဲ့အတွက်အစိုးတီဖြစ်သည်အစိုးတီဖြစ်တဲ့အတွက်ကိုယ်ဝေရပါသာကုပြောင်းခြင်းဆိုင်ဥပဒေကျမ်းဒီပြင်ဆင်ထားသည့်အတိုင်းအတည်ဖြစ်သည
်မြို့သားလွှတ်တော်ဥပဒေကျမ်းကော်မတီကအဲ့ဒီဥပဒေကျမ်းမှာပါဝင်တဲ့ဘာသာကုပြောင်းဖို့စီစစ်မှတ်ပုံတင်တဲ့အဖွဲ့မှာအရက်ဖက်ကိုယ်စားလှယ်တွေနဲ့အသစ်ပြင်ဆင်ဖွဲ့စည်းဖို့ပြင်ဆင်ထားတာတွေ့ရပါတယ်ဒီဥပဒေကျမ်းမှာဘာသာကူးပြောင်းရာမှာလွတ်လပ်စွာကူးပြောင်းနိုင်အောင်ဆောင်ရွက်ခဲ့တယ်လို့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကအခုလိုပြောပါတယ
်ဒီအမျိုးသမီးရေးရာအဖွဲ့ဟာအမျိုးသမီးအဖွဲ့အစည်းအမျိုးသမီးအားလုံးကိုကိုစားပြုတာအဖွဲ့အစည်းမဟုတ်ဘူးနော်ဒီအစိုးရလွန်ခဲ့တဲ့အစိုးရအလက်ထက်ကတည်းကအဖွဲ့ထားတဲ့အဖွဲ့အစည်းအထူးသဖြင့်ဒီအဖွဲ့အစည်းဟာဟိုပြည်ကမ်းဖြိုးပါတီရဲ့အစွဲပွားတစ်ခုဖြစ်တယ်ဒါကြောင့်ကျွန်တော်ပြောတာဒါကရပ်ပတ်အဖွဲ့အစည်းအစစ်မှမဟုတ်ဘူးဒါပေမဲ့အခုအရကအဖွဲ့အစည်းအများကြီးပါလာတဲ့အတွက်ကြောင့်ကျွန်တော်ရဲ့လက်ခံအများကြီးဆန္ဒအရလက်ခံအားလုံးဟာလွတ်လပ်မှုလည်းရှိရမယ်တရားမျှတမှုလည်းရှိရမယ်ဒီမိုကရေစီလည်းကြာမယ်ဆိုတော့ရွေးချက်နဲ့ကျွန်တော်ပြင်နိုင်တော့ပြင်ပါတယ
်အစိုးရကဖွဲ့စည်းထားတယ်ဥပဒေကျမ်းရေးဆွဲရေးကော်မရှင်ကကိုကိုရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကျမ်းအပေါ်2014ခုနှစ်ဇွန်လ20ရက်နေ့မတိုင်ခင်အထိကြံပြုချက်တွေပေးပို့ဖို့တိုက်တွန်းခဲ့ပါတယ်။အဲ့ဒီဥပဒေကျမ်းအတည်ပြုနိုင်ရေးကိုမြို့သားလွှတ်တော်မှဆွေးနွေးခဲ့တဲ့အပြင်လွှတ်တော်ဥက္ကဋ္ဌကလူမှုအဖွဲ့အစည်းတွေနဲ့ကြားနာပြီးပြင်ဆင်ခဲ့တာလို့မြို့သားလွှတ်တော်ကိုယ်စားလှယ်ဦးစောအောင်ကျော်နိုင်ကပြောပါတယ်
။မြို့သားလွှတ်တော်မှဆွေးနွေးတဲ့အမြင်မျိုးဆွေးနွေးတဲ့မှာဥပဒေကျမ်းကော်မတီကပြန်ပြီးကြားနာတွေ့ခဲ့တယ်။အဲ့ဒါကိုမြို့သားလွှတ်တော်ဥက္ကဋ္ဌကကြားနာတဲ့အပြင်ခဏပါလာဘောင်းစုဆိုင်ရာခေါင်းဆောင်ကြီးတွေနဲ့အရာပဲအဖွဲ့စည်းလူမှုအဖွဲ့စည်းတွေတော့နဲ့တွေ့ဆုံပြီးတော့တကယ်ပညာရှင်လေးဟိုဘာသာစုံဆိုင်ရာအဖွဲ့စည်းနဲ့ပြန်ပြီးတော့ကြားနာတွေ့ဆုံတဲ့ပုံပေါ်မှာဆုံးဖြတ်ချက်ပေါ်မှာမူတည်ပြီးတော့အကောင်းဆုံးဖြစ်အောင်ပြန်လည်ပြင်ဆင်ပြီးဒီနေ့ပြန်တင်ပြတာပြန်ရေးဆွဲထားတဲ့ဥပဒေဖြစ်တယ်
အတည်ပြုလိုက်တဲ့ဥပဒေကျမ်းအရာဘာသာကူးပြောင်းဖို့စီစစ်တဲ့အဖွဲ့ကိုမြို့နယ်အသီးသီးမှာဖွဲ့စည်းထားမှာဖြစ်ပါတယ်ဘာသာကူးပြောင်းဖို့စီစစ်တဲ့အဖွဲ့ကိုမြို့နယ်တိုင်းမှာသာသနာရေးဝန်ကြီးဌာနမြို့နယ်သာသနာရေးမှူးကဥက္ကဋ္ဌဘာသာအလိုက်၅ဦးထက်မပိုတဲ့မျိုးမိမျိုးဖတွေရွေးချယ်ထားတဲ့အဖွဲ့ကထပ်မံရွေးချယ်လိုက်တဲ့အဖွဲ့ဝင်တဦးကဒုတိယဥက္ကဋ္ဌဒုတိယမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးကအတွင်းရေးမှူးအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။အဖွဲ့ဝင်တွေအဖြစ်ဘာသာအလိုက်၅ဦးထက်မပိုတဲ့မျိုးမိမျိုးဖတွေရွေးချယ်ထားတဲ့ကျန်တဲ့၄ဦးမြို့နယ်လူဝင်မှုကြီးကြပ်ရေးနဲ့မြို့သားမှတ်ပုံတင်ရေးဦးစီးဌာနမြို့သမီးရေးရာအဖွဲ့မြို့နယ်ဆိုင်ရာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တူစားတဲ့အဖွဲ့တွေပါဝင်နေဘာသာကူးပြောင်းဖို့စီစစ်တဲ့အဖွဲ့နဲ့စီစစ်ပြီးမှသာတရားဝင်ကူးပြောင်းခွင့်ရမှာဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီဥပဒေကျမ်းမှာဘာသာတာတနာကိုစော်ကားဖို့အကြီးညိုပြက်စီဖို့အလွဲသုံးစားပြုဖို့အကြံအစီနဲ့ကိုယ်ခွေရာဘာသာကူးပြောင်းမယ်ဆိုရင်ထောင်ဒဏ်2နှစ်ဖြစ်စေငွေဒဏ်1000အထိဖြစ်စေတန်းနှစ်ရလုံးဖြစ်စေကြာခံရမယ်လို့ဖော်ပြထားသလိုဘာသာကူးပြောင်းတာကိုပိတ်ပင်တားမြစ်မယ်ဆိုရင်ထောင်ဒဏ်6လငွေဒဏ်15,000နဲ့တန်းနှစ်ရလုံးပေးဆောင်ရမယ်လို့ဖော်ပြထားပါတယ်။အမျိုးသားလွှတ်တော်ကအတည်ပြုလိုက်တဲ့ကိုကိုရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကျမ်းကိုပြည်ထောင်စုလွှတ်တော်ထံတင်သွင်းသွားမှာဖြစ်ပြီးပြည်ထောင်စုလွှတ်တော်ကဆွေးနွေးအတည်ပြုပြီးမှသာဥပဒေကိုပြဋ္ဌာန်းသွားမှာဖြစ်ပါတယ်ရှင်။